ပြီးပါကိုထွက်ပြေးကြရဝန်ကြီးမလေးရှားကိုပါရောက်လာနေတာမို့ဒီရွန်ကြီးပြဿနာကိုမြန်မာအစိုးရကပြည်တွင်းပြဿနာတက်တက်ဖြစ်နေပြောလို့မဖြစ်နိုင်ဘူးလို့စစ်နေချင်းမြောက်အာဆီယံကာကွယ်ဝန်ကြီးများအစည်းအဝေးမှာမလေးရှားကာကွယ်ဝန်ကြီးမဟာမက်ဆာဘူးကပြောပါတယ်လက်ရှိမှာမလေးရှားနိုင်ငံမှာရွန်ကြီးတသိန်းကျော်ရှိနေပြီသူတို့တွေဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်ထားသူတွေကြီးပဲမဟုတ်ကြကြောင်းနဲ့မလေးရှားကဒုက္ခသည်အများပြားတန်ကိုမခံနိုင်ဘူးလို့လည်းဝန်ကြီးစာဘူးကပြောကြောင်းပနားမတရင်မှာဖော်ပြထားပါတယ်။အောက်တိုဘာလ16ရက်နေ့ကနေ20ရက်နေ့ထိစင်ကာပူမှာကျင်းပခဲ့တဲ့စစ်နေချိန်မှာအာဆီယံကာကွယ်ဝန်ကြီးများအစည်းအဝေး EDMM နဲ့9ချိန်မြောက် EDMM+အစည်းအဝေးတွေကိုမလေးရှားနဲ့အတူမြန်မာလက်တက်ရောက်နေတာဖြစ်ပြီးရိုဟင်ဂျာတွေနေရပြန်နေအောင်မြန်မာဘက်ကလှုပ်ဖို့လိုအပ်တယ်လို့မလေးရှားကာကွယ်ဝန်ကြီးကအစည်းအဝေးမှာပြောပါတယ်။ဒါပြင်သူတို့ကိုလုံခြုံစိတ်ချစွာနေရပြန်နေအောင်မြန်မာတန်ရုံးကနီးလန်းတွေရှာဖို့လည်းတိုက်တွန်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအတွက်လွန်ခဲ့တဲ့နှစ်နှစ